ရခိုင်နယ်ပိုင်းကမင်းသားမျိုးနွယ်မှာမနေ့ကပြစ်ခတ်မှုကြောင့်ရသား၄ဦးသေဆုံးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါစီးရဲတင်းမှနေတဲ့ရခိုင်နယ်ပိုင်းကမင်းသားမျိုးနွယ်တွင်မှာမနေ့ကညနေပိုင်းမှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ရသား၄ဦးသေဆုံးပြီးထိခိုက်ဒဏ်ရာရတာတွေလည်းရှိတယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုအန်တာကြီးကပြောပါတယ
်ဒီမနေ့ကမင်းသားမှာသေဆုံးဒဏ်ရာရတာ၄ယောက်ရှိပါခင်ဗျာဒီဖြစ်စဉ်ကိုပြောပြရမယ်ဆိုလို့ရှိရင်တမတော်စစ်ဆောင်ကမင်းသားကနေထွက်လာတယ်မြင်းများအနယ်ထွက်လာတဲ့အခါဒီနရန်လန်းဆောင်သားရောက်တဲ့အခါနွားကြောင်းနေတဲ့မူစလင်အကောင်လေးနှစ်ယောက်ကိုတနက်နဲ့ပြစ်ခဲ့တယ်တယောက်ကပွေးချင်းပြီးသေးတယ်နောက်တစ်ယောက်ကတော့မြောင်းပွေဆေးရုံကိုပို့လိုက်တယ်ခင်ဗျဒီနရန်လန်းဆောင်သားမှာပဲနရန်ရွာရှိတာဦးစံကျော်အဲ့ဒီအဖိုးကကျွေးမောင်းလာတယ်ကျွေးမောင်းလာတော့မြင်တော့လက်နဲ့ချင်းနဲ့ပြစ်လိုက်လို့ရှင်းနှစ်ဖက်လုံးပြတ်သွားတယ်မြင်းများဆေးရုံပို့တယ်ရှင်းနိုင်ခွဲလောက်မှာမြင်းများဆေးရုံမှာအဲ့ဒီအဖိုးကြီးကတည်သွားတယ်ခင်ဗျ
ဒါပြင်မင်းပြမျိုးထဲမှာဆိုင်ကနေလာတဲ့လူငယ်နှစ်ဦးကိုလည်းလုံချွေးစီချောင်းတစ်ခုကပြစ်ခတ်လိုက်တယ်လို့မင်းပြဒေသခံတွေကပြောဆိုကြပါတယ်တပ်မတော်ဖက်ကတော့မနေ့ကညနေပိုင်းမှာမင်းပြမျိုးထဲကနေရမုံတရောဖက်ကိုလာတဲ့ဆိုင်ကတစီကိုမတင်ခါလို့စစ်ဆေးဖို့တားမြစ်ပေးမယ်ရတိုင်းမပေးတာကြောင့်ပြစ်ခတ်ရတာဖြစ်ပြီးပစ်ဆုံးသူတွေဟာမိုင်းတောင်ပို့လာတဲ့တပ်ဖွဲ့ဝင်တွေဖြစ်တယ်လို့တပ်မတော်ဖက်ကထုတ်ပြန်ထားပါတယ်မင်းပြပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်ဖက်ကိုမေးမြန်းခဲ့ပေမဲ့လည်းထုတ်ပြန်ချက်အတိုင်းသာဖြစ်တာကြောင့်နောက်ထပ်တရားပြောစရာမရှိတော့ဘူးလို့ပြောပါတယ်ရခိုင်လက်နက်ကန်အဖွဲ့ဖက်ကတော့ပစ်ဆုံးသောသူတွေဟာသူတို့တပ်ဖွဲ့ဝင်တွေမဟုတ်တလို့တပ်မတော်ဖက်ကသူတို့ပြည်တွေကိုဖုံးကွယ်ဖို့ကြိုးစားနေတာဖြစ်တယ်လို့အေအဖွေးပြောခွင့်ရခိုင်ဒုခကပြောပါတယ်
။အော်ဟုတ်ကဲ့ခင်ဗျာဒီမနေ့ကဒီမင်းမျိုးမြို့ထင်းမှာတော့ဒီမြန်မာစစ်တပ်တွေကဝင်လာပြီးတော့မှဒီရန်ကပစ်ခတ်တဲ့အတွက်ကြောင့်မို့လို့နော်ဒီဟိုလူငယ်လေးဒီဆိုင်ကနေလာတဲ့လူငယ်နှစ်ယောက်ပြေးသွားတယ်လို့တော့ဟိုဒေသခံကြီးစီကတစင်တိတ်ရတာရှိတယ်။ဆိုတော့မြန်မာစစ်တပ်ကအဲ့လိုမျိုးဒီအရသာတွေကိုပစ်ခတ်တပ်ဖြတ်တဲ့အခါတိုင်းမှာဒီသူတို့အိုက်ထေကနေပြီးတော့ဟိုမိုင်းရတယ်လက်ပြုံရတယ်တော့ဝါယာကြိုးတွေးတယ်ဆိုပြီးအဲ့လိုမျိုးတောက်ချောက်ဆွဆွပြီးတော့မှအေးအေးဆိုပြီးတော့ဒါတစိုက်ကပ်ပြီးတော့သူတို့ကျူးလွန်တဲ့စစ်ရာဇဝမှုတွေကိုဖုံးကွယ်ဖို့အတွက်တောက်ချောက်တာစူးစမ်းလာတာဖြစ်တယ
်။မင်းပြမျိုးထဲမှာအခုရှင်တိပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကြောက်လန့်နေကြတယ်လို့မင်းပြမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိမ့်အောင်ကပြောပါတယ်
။ဒီပွေပြစ်လာပြစ်လာတော့မကြည့်ဘူးဒါလက်နဲ့ကြည့်ရတော့အခုလည်းပြနေတုန်းပဲမနေ့ကကိစ္စပေါ်မှာတော့မြို့သားလူတွေကတော့စုံရင်စစ်ကြေကတော့မြစ်နေတဲ့အနေအထားတော့ရှိတယ
်။ဒါပြင်ကြောက်တော်မြို့နယ်တင်မကြီးရွာဖက်မှာလည်းပြေခတ်မှုတွေကြောင့်ကြေးရွာတွေမီးလောင်နေတာတွေရှိတယ်လို့ကြောက်တော်ဒေသခံတွေကပြောဆိုကြပါတယ်။ကဘာမှာကိုဘဲကပ်ရွာကကြာတဲ့ကြောင့်စစ်ပွေးတွေရဆိုင်တာပေါ့ကုလသမဂ္ဂတွင်ရုံမှုရှုပ်ကတိတ်တွန်းထားတယ်လို့မြမအရဖက်လူမှုဖွေးစည်းတွေကလည်းရခိုင်စစ်ပွေးတွေရဆွေးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းအဲကိုကြမ်းဖက်ဖွေးစည်းဖြစ်အစိုးရကတတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောက်ဝမြို့နယ်တွေမှာဒီကနေ့ထိအပြန်အလှန်တိုက်ပွေးတွေပြင်းထန်နေတာလည်းဖြစ်ပါတယ်ခင်ဗျာ။